မင်္ဂလာပါရှင်2018ခုနှစ်ဧပြီလ30ရက်တနင်္လာနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19နဲ့25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါ။ခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုက်ပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့အာဖဂန်နိုင်ငံမှာအသေးခံဘုံးနှလုံးပေါက်ခွဲခဲ့တာကြောင့်တရင်တော့9ဦးအပါအဝင် 26 ဦးသေဆုံးသွားပါတယ်။ సిరి ယားကအစိုးရတပ်စခန်းတွေကိုတုံ့ကျင်နဲ့ပြစ်ခတ်ခဲ့တဲ့အတွက်အနည်းဆုံး 26 ဦးသေဆုံးသွားပါတယ်။မြန်မာနိုင်ငံကိုဒီကနေ့ရောက်လာတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဟာညနေပိုင်းကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုထူးခြားတဲ့တဲ့ရင်တွေကိုတော့အမှတ်မှတ်သိအောင်နဲ့အတူတင်ပြပေးသွားပါဦးခင်ဗျာ
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ပြိပက္ခတွေဖြစ်ခဲ့ရာရခိုင်ဒေသကိုတွားရောက်ကြမဲ့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့မြန်မာနိုင်ငံခရီးရင်အစဒီကနေ့ညနေခင်းကဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။ဒါနဲ့ပတ်သက်လို့
The UN Security Council does have the ability to refer the Myanmar government to the International Criminal Court, and that was one of the demands that they presented to the delegation.
အစိုးရနိုင်ငံကပါမောက်ခတူပြောသွားခဲ့တာပါအခုလိုဝင်ခွင့်ပေးလိုက်တဲ့အတွက်အခြေအနေကောင်းလာနိုင်တယ်ဆိုတော့သူရဲ့တုံ့တက်ချက်နဲ့အတူနားဆင်ရပါမယ်တစ်ဆက်တည်းမှာပဲမြန်မာနိုင်ငံကိုမလာခင်ဘင်္ဂလားဒေ့ရှ်ကိုအရင်သွားခဲ့တဲ့လုံခြုံရေးကောင်စီအဖွဲ့ဝင်15ဦးရဲ့ခီးစင်မှာရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့တဲ့အခြေအနေကိုကြားကြရမှာပါကချင်ပြည်နယ်ဘက်မှာတော့မြကျင်းနာဒေသခံတွေကဆေးဘေးရှောင်ဒုက္ခသည်တွေကိုအမြန်ဆုံးကယ်တင်ပေးဖို့တောင်းဆိုဆန္ဒပြပွဲတရဒီကနေ့ကျင်းပခဲ့ပါတယ်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မတ်မြသစင်အောင်တို့ပြောပြပါမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာအသေးခံဘုံးနှလုံးဖောက်ခွဲခဲ့တာကြောင့်သတင်းတောက်9ဦးအပါအဝင်အနည်းဆုံးလူ26ဦးသေဆုံးခဲ့ပါတယ်။ဒါ့အပြင်သတင်းတောက်5ဦးအပါအဝင်နောက်ထပ်လူ50လောက်လည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။အာဖဂန်နစ္စတန်တမိုင်းမှာသတင်းတောက်တွေအများဆုံးသေဆုံးဒဏ်ရာရခဲ့တဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်း IS အစ္စလာမစ်စစ်တေကျောက်အဖွဲ့ကထုတ်ပြန်တဲ့အမတ်သတင်းဌာနကပြောပါတယ်။အာဖဂန်သတင်းတောက်များဘေးကင်းလုံခြုံရေးကော်မတီ AJSC ကတော့သတင်းတောက်တွေတေဆုံးထဏ်ရရတာကိုအတိအပြည့်ပြောကြားလိုက်ပြီးဒီတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချလိုက်ပါတယ်။လွတ်လပ်တဲ့ဥရောပအသံ RFE ကသတင်းတောက်မဟာရမ်ဒူရာနီအပါအဝင်အမျိုးသမီးသတင်းတောက်2ဦးလည်းတေဆုံးသူတွေထဲမှာပါဝင်ပါတယ်။ RFE သတင်းဌာနကတခြားအမျိုးသား2ဦးလည်းတေဆုံးတဲ့ထဲပါသွားတယ်ပါသွားခဲ့ပါတယ်။ဒါအပြင်ပြင်သစ်သတင်းဌာန AFP ကလည်းသူတို့ရဲ့ကာဘူးမြို့ကသတင်းထောက်ဓာတ်ပုံသတင်းထောက်ချုပ်ရှာမာရိုင်းလည်းတည်ဆုံသွားကြောင်းအတည်ပြုပြောဆိုပါတယ်။တင်းနေလာနေမနေ့ပိုင်းရုတ်တက်ချိန်မှာအသေးခံဘုံးခွဲဖောက်ခွဲသမားတွေကမော်တော်ဆိုင်ကယ်နဲ့အာဖဂန်ထောင်လိုင်းရေးဌာနချုပ်ရုံးသားမှာအသေးခံဖောက်ခွဲခဲ့တာလို့မျက်မြင်သက်သေတွေနဲ့အာဖဂန်အာဏာပိုင်တွေကပြောပါတယ်။ပထမပောက်ကွဲမှုတွေကယ်ဆယ်လုပ်နေကြသူတွေထံကိုသတင်းထောက်အယောင်ဆောင်ထားသူကနောက်ထပ်အသေးခံဘုံးဖောက်ခွဲခဲ့တာလို့ကာဘူးမြို့ရဲတပ်ဖွဲ့ပြောခွင့်ရကလည်းပြောပါတယ်။
တနင်္ဂနွေနေ့နှောင်းပိုင်းကဟာမာနဲ့အလက်ပိုမှာရှိတဲ့စီးရီးယားစစ်အခြေစိုက်စခန်းတွေကိုဒုံးကျည်နဲ့တိုက်ခိုက်တာခံခဲ့ရတယ်လို့နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။ဒီတိုက်ခိုက်မှုမှာဘယ်သူကတာဝန်ရှိတယ်ဆိုတာနဲ့ထိခိုက်ပျက်စီးမှုနဲ့အသေးပြောက်စီးရင်အတိအကျကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူး။ဟာမာကကုန်ပစ္စည်းတိုလောင်ယုံတစ်ခုနဲ့အလက်ပိုနိုင်ငံတကာလေဆိပ်အနီးကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တဲ့ဒီတိုက်ခိုက်မှုဟာအစ္စရေးလက်ချက်ဖြစ်ပြီးလူ26ယောက်သေဆုံးခဲ့တယ်လို့ဗြိတိန်အခြေစိုက်စီးရီးယားလူအခွင့်အရေးစောင့်ကြည့်အဖွဲ့ကပြောပါတယ်လူ9ဦးသေဆုံးခဲ့တဲ့ဒီလအစောပိုင်းကစီးရီးယားလေတပ်အခြေစိုက်စခန်းတိုက်ခိုက်ခံရမှုမှလည်းအစ္စရေးကနောက်ွယ်ကကြိုးကင်ခဲ့တယ်လို့စီးရီးယားလူအခွင့်အရေးစောင့်ကြည့်အဖွဲ့ကတန်တရားရှိထားပါတယ
်အစ္စရေးနဲ့ပါလက်စတိုင်းအကြားငြင်းငြင်းရရှိအောင်ဆောင်ရွက်ရေးဟာအမေရိကန်ပြည်ထောင်စုအတွက်အင်မတန်အရေးပါတဲ့ဦးစားပေးလုပ်ငန်းရဖြစ်တာကြောင့်လိုအပ်တဲ့အကူအညီကိုပေးသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကတင်းနေလာနေမှာပြောကြားလိုက်ပြီးပါလက်စတိုင်းတို့ဘက်ကလည်းနိုင်ငံရေးစကားဝိုင်းကိုပြန်လာဖို့တိုက်တွန်းလိုက်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းလူမျိုးတို့အတွက်အကောင်းဆုံးရလထွက်ပေါ်လာမယ်ဆိုတဲ့ကြီးမားတဲ့မျှော်လင့်ချက်နဲ့ငြိမ်းချမ်းရေးရရှိအောင်အမေရိကန်ပြည်ထောင်စုကလှုံ့ဆော်တော့မှာဖြစ်ကြောင်းဂျော်ဒန်နိုင်ငံသားရေးဝန်ကြီးအိုင်မန်ဆာဖာဒီနဲ့အာမန်မြို့မှာတွေ့ဆုံစဉ်ပြောပါတယ်။မှန်တဲ့အဖြစ်ဟာဘာဖြစ်တယ်ဆိုတာကိုတော့အစ္စရေးနဲ့ပါလက်စတိုင်းတို့ပဲဆုံးဖြတ်ကြရမှာဖြစ်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ကတော့ဖြစ်နိုင်ခြေရှိတဲ့နှစ်နိုင်ငံတွန်တွဲတီစီရေးဆိုတဲ့ရလကိုလက်ခံမှာဖြစ်ကြောင်းပြောပါရယ်လက်ရှိပြည်ထောင်ခါဖြည့်ရှင်ရေးဟာဒေတာရင်းရေးရှိတည်တံပြီးပြည်ပြည်စုံနဲ့ငင်းငင်းရရှိရေးအတွက်အဓိကတော့ချက်ဖြစ်ကြောင်းဂျော်ဒန်နိုင်ငံသားရေးဝန်ကြီးကလည်းပြောပါရယ်ဒါအပြင်နှစ်နိုင်ငံတွန်တွဲတီစီရေးဟာတခုတည်းသောအဖြစ်ဖြစ်တယ်လို့လည်းဂျော်ဒန်နိုင်ငံကယူဆထားကြောင်းလည်းဝန်ကြီးဆာဖာရီကပြောပါရယ
်အမေရိကန်နိုင်ငံမှာခိုလုံခွင့်ရဖို့အမေရိကတိုက်အလဲပိုင်းကရွှေ့ပြောင်းအခြေချသူလူ90လောက်ဟာတလားကြအုပ်စုဖွဲ့ခရီးနှင်လာပြီးတနင်္ဂနွေနေ့မှာတော့အမေရိကန်နယ်စပ်မှာ စုံစမ်းစစ်ဆေးရေးအရာရှိတွေရဲ့စစ်ဆေးမေးမြန်းခံဖို့ရောက်ရှိလာပါတယ်။ရွှေပြောင်းခြေချသူတွေထဲမှာအမျိုးသမီးတွေနဲ့ကလေးငယ်တွေအများစုပါဝင်ပြီးသူတို့ဟာ Honduras, Guatemala နဲ့ El Salvador နိုင်ငံတွေကနေ Mexico တလျှောက်ခရီးနှင်လာခဲ့တာဖြစ်ပါတယ်။သူတို့ဟာအခြားနယ်စပ်ဖြတ်ကျော်သူတွေနဲ့ကွဲပြားမှုရှိဖို့အတွက်လက်မောင်းပတ်အဖြူတွေတပ်ဆင်ထားပြီးတနင်္ဂနွေနေ့မှာနယ်စပ်ဖြတ်ကျော်ဝင်ရောက်ဖို့စောင့်ဆိုင်းနေကြပါတယ်။သူတို့နေရာရင်းကိုပြန်ဖို့ကြောက်ရွံ့စိုးရိမ်မှုတွေရှိတယ်လို့စုံစမ်းစစ်ဆေးရေးအရာရှိတွေကိုပြောဖို့စီစဉ်ထားကြတယ်လို့ရွှေပြောင်းခြေချသူတွေရဲ့ရှေ့နေနီကိုလတ်စ်ရာမိုးစ်ကပြောပါတယ်။နေဇာမအမျိုးသားလုံခြုံရေးတပ်ဖွဲ့တွေများစွာချထားပြီးမြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်ကိုထိခိုက်နိုင်တဲ့အတွက်မက္ဆီကိုအနေနဲ့ဒီရွှေ့ပြောင်းအခြေချတွေကိုတားဆီးဖို့သမ္မတထရမ့်ကဖိအားပေးခဲ့ပါတယ်။မတ်လ25ရက်ထဲကခရီးနှင်လာတဲ့ဒီလူအစုဖွဲ့ကိုဂွါတီမာလာနယ်စပ်တစ်လျှောက်မှာစောင့်ကြည့်နေခဲ့ပြီးသမ္မတထရမ့်နဲ့သူ့အစိုးရကတော့ဒါဟာအမေရိကန်နိုင်ငံအတွက်ချိန်ချောက်မှုတစ်ခုဖြစ်တယ်လို့ဆိုပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံကိုဒီကနေ့ရောက်လာတဲ့ကုလသမဂ္ဂလူညွေးရေးကောင်စီအဖွဲ့ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ဒီကနေ့ညနေပိုင်းကနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်မှာလက်တလောဖြစ်ပေါ်နေတဲ့ပြည်ပခန့်ကိုလေ့လာဖို့ရောက်လာကြတဲ့ဒီကိုယ်စားလှယ်အဖွဲ့ဟာဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာလည်းရခိုင်အရေးနဲ့ပတ်သက်လို့မြမအစိုးရရဲ့ကင်တယ်ဆောင်ရွက်မှုတွေကိုဆွေးနွေးခဲ့ကြမယ်လို့မျှော်လင့်ရပါတယ်။ကုလသမဂ္ဂလူညွေးရေးကောင်စီအဖွဲ့ဟာဒီကနေ့ညနေပိုင်းမှာပဲတမတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်အစိုးရအရာရှိတွေနဲ့လည်းတွေ့ဆုံဖို့ရှိနေပြီးညနေပိုင်းမှာတော့ဒီခါမှာခင်ဗျညပိုင်းမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကကိုယ်တိုင်အဖွဲ့ကိုညစာစာပွဲနဲ့တည်ခင်းအခါမှာဖြစ်ပါတယ်။မနေ့ပြန်မှာတော့လူညွေးကောင်စီအဖွဲ့ဟာပြည်ပခါတွေဖြစ်နေတဲ့ရခိုင်မြောက်ပိုင်းမောင်တော်ကိုနေချင်းပြန်သွားပြီးအဲ့ဒီကအခြေအနေတွေကိုလေ့လာကြမှာပါ။ဒီကိုယ်တိုင်အဖွဲ့ဟာပြီးခဲ့တဲ့တင်းငွေတွေနေတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုတောက်ရောက်ခဲ့ပြီးနေဇက်ကဒုက္ခသစ္စာခံမှာရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီလူတွေနေရပြန်နေရေးဟာမြန်မာဘက်ချမ်းကအခြေအနေတွေအပေါ်မှာမူတည်နေတယ်လို့ဒီအဖွဲ့မှာပါသွားတဲ့ကုလသမဂ္ဂဆိုင်ရာဗြိတိန်သားအမတ်ကြီး Karen PS ကပြောပါတယ်ဒါကြောင့်လဲဒီပြဿနာပြည်လဲရေးအတွက်မြန်မာဘက်ကဘယ်လိုဖြေရှင်းမလဲဆိုတာကိုသူတို့ကြည့်မယ်လို့ဆိုခဲ့ပါတယ်ရခိုင်ပြည်ပခနဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂလူညွန့်ရေးကောင်စီမှဆွေးနွေးမှုတွေရှိနေပြီးလူ့ခွင့်ရေးအဖွဲ့တွေကတော့ဒီကိစ္စကို ICC နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးကကင်တွယ်ဖြေရှင်းရေးလူညွန့်ရေးကောင်စီကလွှဲပြောင်းပေးဖို့လိုလားကြပါတယ်ဒါပေမဲ့လည်းလူညွန့်ရေးကောင်စီထဲမှာတော့ရုရှားနဲ့တရုတ်တို့ကဒီအခြေအနေကိုလိုလားပုံမရကြပါဘူးအခုရောက်လာတဲ့လူညွန့်ရေးကောင်စီအဖွဲ့အနေနဲ့မနေ့ပြန်မှာတော့သူတို့ခီးစဉ်အဆုံးသတ်ပြီးနေပြည်တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်ဖို့ရှိနေပါတယ်။ဒီခီးစဉ်ရဲ့တွေ့ရှိချက်တွေကိုတော့ကုလသမဂ္ဂလူညွန့်ရေးကောင်စီမှပြန်လည်သုံးသပ်ကြမှာဖြစ်ပါတယ်
။မြန်မာနိုင်ငံရဲတပ်ဖွဲ့တွေကိုနိုင်ငံတကာစံနှုန်းမီရဲတပ်ဖွဲ့ဝင်တွေအဖြစ်ပြောင်းလဲရေးယူရိုတန်း30အကုန်ချခံတင်နန်းပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီး EU ဥရောပတမကကခုခံကာကွယ်ပြောဆိုပါတယ်။ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုထောင်ချောက်ဆင်ဖမ်းဆီးဖို့အထက်အရာရှိကခိုင်းစေခဲ့တာပါလို့တရလူပြတ်သက်တဲ့ရဲဝန်တွေတူကထွက်ဆိုလိုက်တဲ့ကိစ္စအပြီးမှာ EU နဲ့မြန်မာနှစ်နိုင်ငံကြားဆက်ဆံရေးကိုပြန်လည်သုံးသပ်ဖို့ရှိမရှိ VOA ကမေးခွန်းထုတ်ခဲ့တာပါဥရောပတမက္ကသံအမတ်ကြီးခရစ်စတင်းရှမစ်ကမြန်မာနိုင်ငံမှာခင့်မိပြီးရိုးသားတဲ့တာဝန်ယူမှုရှိတဲ့ရဲတပ်ဖွဲ့လိုအပ်နေတယ်ဆိုတာရိုက်တာသတင်းတောင်နှစ်ဦးရဲ့အမှုကရှင်းရှင်းလင်းလင်းပြသနေတဲ့အကြောင်းနဲ့ဒီအတွက်အပြောင်းလဲတွေလုပ်ဖို့ EU ရဲ့အကူအညီထောက်ပံ့အရင်ကထက်ပိုပြီးလိုအပ်နေတဲ့အကြောင်းတုံ့ပြန်ပြောဆိုပါတယ်2016နောက်ပိုင်းကစတင်ခဲ့တဲ့ MyPole လို့ခေါ်တဲ့၅နှစ်စီမံကိန်းရဲ့ရည်ရွယ်ချက်ကမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့လူခွင့်ရေးလိုက်နာပြီးကြားမှခွဲခြားခြင်းမရှိတဲ့နိုင်ငံတကာစံနှုန်းမီရဲတပ်ဖွဲ့အဖြစ်အစစ်မြင့်တင်ပေးလိုရင်းရည်ရွယ်လေ့ကျင့်ပေးခဲ့ပါတယ်။2013ကလည်းဥရောပတမက္ကကငွေကြေးထောက်ပံ့တဲ့အလားတူစီမံချက်တစ်ခုစတင်ခဲ့ဘူးပါတယ်။ဒီတော့တွင်ဖန်းစီတရားဆွဲဆိုခံရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုမှာတရလူပြတ်သက်တွေပြည့်ထွက်ဆိုခဲ့သူဒုရဲမှုမိုးရံနိုင်ကိုလည်းရဲတပ်ဖွဲ့စီကံချိုးဖောက်မှုဆိုင်ရာဥပဒေနဲ့ထောင်ဒဏ်ချမှတ်လိုက်ပြီလို့ရဲတပ်ဖွဲ့ပြောခွင့်ရတဦးကတင်းငွေနေနေကပြောဆိုပါတယ်
တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီဟာအင်းဒီချင်းမြောက်ကိုရီးယားနိုင်ငံကိုမကြာခင်သွားရောက်မှာဖြစ်ပါတယ်။ဒါဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲအပြီးရပ်ပိုင်းအတွင်သွားရောက်တာလည်းဖြစ်ပါတယ်။ မြောက်ကိုရီးယားနိုင်ငံသားဝန်ကြီးရဲ့ဖိတ်ကြားချက်အရမေလ၂ရက်ကနေ၃ရက်နေ့အထိ၂ရက်ကြာတော့မှာဖြစ်ကြောင်းတရားဥပဒေရကပြောပါတယ်။ခီးစဉ်အတွင်းဘလို့အကြောင်းအရာတွေကိုဆွေးနွေးကြမယ်ဆိုတာကတော့ဒီကနေ့ထုတ်ပြန်တဲ့အချင်းယုံကြီးညာချက်မှာဖော်ပြထားခြင်းမရှိပါဘူး။မြောက်ကိုရီးယားကနျူကလ িয়ার ဆန်းသတ်တဲ့နေရာတွေကိုမေလအတွင်းပိတ်ပင်တဲ့အခါတောင်ကိုရီးယားကသတင်းတောက်တွေနဲ့ကြွန့်ကျင်သူတွေအမေရိကန်ကလှစ်လာသူတွေကိုဟိုမြောက်ကိုရီးယားခေါင်းဆောင်ကဖိတ်ကြားဖို့စီစဉ်ထားကြောင်းထိပ်သီးဆွေးနွေးပွဲအကြောင်းတင်းနှင်းငွေတွေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတောင်ကိုရီးယားသမ္မတပြောခွင့်ရယုံယုံချမ်းကပြောပါတယ်အမေရိကန်နဲ့ဆက်ဆံရေးတိုးတက်ကောင်းမွန်လာတာကြောင့်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်မလိုအပ်တော့ဘူးလို့ကောင်းဆောင်ခင်ဂျင်ဦးကပြောကြားခဲ့တာကိုကိုးကားပြီးတော့လဲတောင်ကိုရီးယားသမ္မတပြောခွင့်ရကပြောပါတယ်သမ္မတဒေါ်နယ်ထရမ့်နဲ့ကောင်းဆောင်ခင်ဂျင်ဦးတို့လာမယ့်သတင်းပတ်3-4ပတ်အတွင်းပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲကနေမြောက်ကိုရီးယားမှာဖန်ဆီးခံထားရတဲ့အမေရိကန်3ဦးပြန်လွတ်ပေးတာနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်နောက်ကျောင်းပြန်လဲလို့မရတဲ့စစ်စစ်အတီးပြုနိုင်တဲ့သဘောတူညီချက်မျိုးရနိုင်လိမ့်မယ်လို့ ABC သတင်းဌာနကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကပြောကြားခဲ့ပါတယ်
တော်ဝင်ထိနှံကိုစော်ကားမှုနဲ့ထောင်ချခဲ့တဲ့ထိုင်းနိုင်ငံရဲ့အထင်ကရတက်ကြွလှုပ်ရှားသူလည်းဖြစ်တဲ့မဂ္ဂဇင်းအက်ဒီတာဟောင်းဒီကနေ့မှထောင်ကလွတ်လာပြီးတဲ့နောက်ဒီမိုကရေစီအရေးဆက်တိုးပြီးဆောင်ရွက်သွားမယ်လို့ကြေညာလိုက်ပါတယ်ဗိုလ်ချုပ်ကြီးဟောင်းပရာယတ်ချာနိုချာဦးဆောင်တဲ့ထိုင်းစစ်အစိုးရဟာနိုင်ငံရဲ့ရွေးကောက်ပွဲကိုထပ်ခါနောက်ဆုတ်နေခဲ့တာအခုဆိုရင်2019 February ကျမှရွေးကောက်ပွဲကျင်းပမယ်ဆိုပြီးတော့နောက်ဆုံးကြေညာခဲ့တာပါ
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မတ်မြသတင်းအောင်တို့ပြောပြပေးသွားတာပါ။အခုမြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ကြရပါမယ်ရှင်။မြန်မာနိုင်ငံကိုရောက်ရှိလာတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တန်တမန်အဖွဲ့ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ဒီကနေ့ညနေပိုင်းမှာတွေ့ဆုံခဲ့ကြပါတယ်။မနက်ဖြန်မှာတော့ရခိုင်မြောက်ပိုင်းဒေသပြိပက္ခဖြစ်ပွားရာဒေတာကိုလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုတိုင်ကိုကြသွားရောက်လေ့လာကြမှာပါဒီခီးစဉ်ဟာကုလသမဂ္ဂအတွက်ရောမြန်မာအစိုးရအတွက်ရောရိုဟင်ဂျာဒုက္ခသည်တွေအတွက်ပါအရေးပါတဲ့ခီးစဉ်ဖြစ်မယ်လို့ယူဆကြပါတယ်ဒါနဲ့ပတ်သက်လို့ကိုသားညွန်ဦးကဆက်ပြီးပြောပြမှာပါရှင
်မြန်မာနိုင်ငံရောက်ရှိလာတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတန်မန်ကိုယ်စားလှယ်အဖွဲ့ဟာမြန်မာခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့ဒီကနေ့ညနေပိုင်းတွေ့ဆုံခဲ့ပြီးတော့ရခိုင်ရင်းနဲ့ပတ်သက်ပြီးတော့မြန်မာဆွေရဲ့လက်ရှိကန့်တွဲဖြည့်ရှင်ဆောင်ရွက်မှုတွေပေါ်မှာဆွေးနွေးခဲ့ကြပုံရပါတယ်ဒီကနေ့ညနေပိုင်းမှာပဲမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံမယ်လို့မျှော်လင့်ရပါတယ်။ဒါပြင်တော့လွှတ်တော်ဘက်ကတာဝန်ရှိသူတွေနဲ့တွေ့မှာပါ။မနေ့ဖြန်ကြရင်တော့ရခိုင်မြောက်ပိုင်းမောင်းနှောကိုနေချင်းမြန်ခီးသွားပြီးတော့အဲဒီကအခြေအနေကိုလေ့လာကြမှာဖြစ်ပါတယ်။ဒီကိုယ်စားလှယ်အဖွဲ့ဟာပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားပြီးနေဆက်မှာရှိတဲ့ဒုက္ခသည်စခန်းမှာရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီလူတွေနေရပြန်နိုင်ရေးဟာမြန်မာဘက်ချမ်းအခြေအနေပေါ်မှာတည်နေတယ်လို့ဒီဖွဲ့မှာပါတဲ့ကုလသမဂ္ဂဆိုင်ရာဗြိတိန်သမ္မတကြီး Karen Pierce ကပြောပါရတယ်။ဒါကြောင့်လည်းဒီပြဿနာပြည်လည်ရေးအတွက်မြန်မာဘက်ကဘယ်လိုဖြေရှင်းမလဲဆိုတာကိုသူတို့အနေနဲ့ကြည့်မယ်လို့ဆိုခဲ့ပါရတယ်
။ Anger came from Myanmar and the solution must lie in Myanmar. They must be allowed to go home.
သူကမြန်မာပြည်ကလာလာဖြစ်လို့ပြဿနာရဲ့အဖြေဟာမြန်မာနိုင်ငံပေါ်မှာမူတည်နေပါတယ်။စိတ်ချလုံခြုံရတဲ့အခြေအနေအောက်မှာသူတို့နေအိမ်တွေကိုပြန်ခွင့်ရရပါလိမ့်မယ်။မြန်မာဆွေရအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတာသိလိုပါတယ်။လူကြွေးကောင်စီအနေနဲ့ကတော့ရိုဟင်ဂျာတွေကိုအကူအညီဖြစ်စေမဲ့ဆုံးဖြတ်ချက်တွေမှာပူးပေါင်းဆောင်ရွက်ဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့တိုးတက်မှုတွေအတွက်ထောက်ခံအားပေးသွားမှာပါ
။ရခိုင်ပြည်ပခနဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူကြွေးကောင်စီမှဆွေးနွေးမှုတွေရှိနေပြီးလူခွင့်ရေးအဖွဲ့တွေကတော့ဒီကိစ္စကို ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးကနေပြီးတော့ကန့်တွဲဖြေရှင်းရေးလူကြွေးကောင်စီဘက်ကလွှဲပြောင်းပေးဖို့လူလာကြပါတယ်။ဒါပေမဲ့လည်းလုံခြုံရေးကောင်စီထဲမှာတော့ရုရှားတရုတ်တို့ကဒီလိုမျိုးအခြေအနေကိုလူလာပုံမရပါဘူး။အခုခီးစစ်မှာကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ရုရှားနဲ့တရုတ်နိုင်ငံကတန်တမန်တွေလည်းပါကြပါရတယ်။ရုရှားနဲ့တရုတ်တန်တမန်နှစ်ဦးစလုံးကတော့ဒီပြဿနာဟာအင်ပတန်ရှုပ်ထွေးတာကြောင့်မလို့အပြုသဘောဆောင်ပြီးတော့ဖြေရှင်းရမယ်။ပြဿနာကိုလွယ်လွယ်လေးနဲ့ဖြေရှင်းနိုင်ဖို့မျှော်လင့်လို့မရတဲ့အကြောင်းပြောပါရတယ်။လူခွင့်ရေးအဖွဲ့တွေကတော့ရခိုင်ပြည်ပခနဲ့ပတ်သက်ပြီးတော့မြန်မာအာဏာပိုင်တွေရဲ့ကန့်တွေဖြေရှင်းမှုအပေါ်ပြစ်တင်ဝေဖန်သလိုဒီအတွက်နိုင်ငံတကာ PR တွေတိုးမြှင့်ပေးဖို့လုံခြုံရေးကောင်စီကိုတိုက်တွန်းနေပါရတယ်။အထူးသဖြင့်တော့ဒီရခိုင်ရင်းနဲ့ပတ်သက်ပြီးတော့ ICC နိုင်ငံတကာခုံရုံးကကန့်တွဲအရေးယူဖို့လူညွှန်းကောင်စီကနေပြီးတော့ဆုံးဖြတ်တင်တယ်လို့ HRW လူခွင့်ဆောင်ကြည့်မှုအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးကနက်ရော့ကပြောပါတယ
် The other thing the Security Council should do is to refer
လူညွှန်းရေးကောင်စီအနေနဲ့တခြားလုံနိုင်တာကတော့ရခိုင်ပြည်ထနာကို ICC နိုင်ငံတကာခုံရုံးကိုလွှဲပြောင်းပေးဖို့ပါ Ranger တွေအပေါ်ကျူးလွန်တာတွေဟာလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဖြစ်ရှင်းရှင်းလင်းလင်းကိုရှိထားပြီးICC ကနေအပြစ်ပေးအရေးယူရပါမယ်။
ရခိုင်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်မှာကျူးလွန်မှုဟာလူမျိုးတုံးသတ်ဖြတ်မှု genocide ဖြစ်နိုင်ပွဲရှိတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအပါအဝင်အခြားကုလသမဂ္ဂအရာရှိကြီးတွေလူခွင့်ရေးတာဝန်ရှိသူတွေရဲ့အစီရင်ခံစာတွေပြောကြားချက်တွေမှာပါရှိပါတယ်ကုလသမဂ္ဂရဲ့အာဏာအကြီးဆုံးလူမျိုးကောင်စီအနေနဲ့ကတော့ဒါကအခုဒီချိန်မှာကိုယ်တိုင်ကိုယ်ကျလိလာစုံစမ်းနိုင်မှာပါမော်နစ်စကစ်မိုဟာဩစတြေးလျနိုင်ငံတက်စ်မနီယာတက္ကသိုလ်က professor တူဖြစ်ပါတယ်ရခိုင်ပြည်နယ်ရဲ့ကုလသမဂ္ဂအဖွဲ့တွေဝင်ရောက်ခွင့်ပေးခြင်းအဖြစ်အခြေအနေတွေကောင်းလာနိုင်တယ်ဆိုတာကိုမြန်မာစစ်တပ်ကသတင်းစကားပေးနိုင်မယ်လို့သူအနေနဲ့ယူဆပါတယ
်။ Well, as the residents of the refugee camps are well aware,
ဒုက္ခသည်အနေနဲ့မြန်မာအစိုးရက ICC နိုင်ငံတကာခုံရင်းကိုလွှဲပြောင်းပေးနိုင်တယ်ဆိုတာကိုဒုက္ခသည်တွေကကောင်းကောင်းသိထားပါတယ်။ဒါကြောင့်လည်းမြန်မာအစိုးရက ICC တင်မို့ဟာသူတို့ရဲ့တောင်းဆိုချက်တစ်ခုပါ။နောက်တစ်ခုကတော့သူတို့နေရပြန်ရေးကိစ္စမှာကုလသမဂ္ဂကနေကြီးကြပ်ဆောင်ရွက်ပေးဖို့ပါ။ဒါဟာမြန်မာစစ်တပ်ကိုဖြောင်းပြနိုင်တဲ့အခွင့်အလမ်းတစ်ခုပါ။ရခိုင်ဒေသကိုကုလသမဂ္ဂဝင်ခွင့်ပေးလိုက်ခြင်းအပြင် ICC အတင်ခံရမယ့်အရေးကနေရှောင်နိုင်မယ်ဆိုတာဒေါ်ဆန်းစုကြည်အနေနဲ့သူတို့ကိုအကြံကောင်းပေးနိုင်ပါတယ်
။အခုလာရောက်တဲ့လူညွန်းကောင်စီအဖွဲ့အနေနဲ့မနှက်ဖြန်ကြရင်တော့သူတို့ရဲ့ခီးစဉ်ကိုအဆုံးသတ်ပြီးနေပြည်တော်မှာသတင်းစာရှင်းလင်းပွဲတရားပြုလုပ်ဖို့ရှိပါတယ်။ဒီခီးစဉ်ရဲ့တွေ့ရှိချက်တွေကိုတော့ကုလသမဂ္ဂလူညွန်းကောင်စီမှာပြန်လည်သုံးသပ်ဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ။
ကိုတန်းညုံပြောပြခဲ့တာပါရှင်မြန်မာနိုင်ငံကိုရောက်ရှိသွားပြီဖြစ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15ဦးလုံးပါဝင်တဲ့တန်တမန်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံရောက်သိမ်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးမြန်မာအာဏာပိုင်တွေနဲ့တွေ့ဆုံညှိနှိုင်းအဖြစ်ရှာနိုင်ခဲ့မယ်လို့မျှော်လင့်တဲ့အကြောင်းရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ကုလလုံခြုံရေးကောင်စီအဖွဲ့ဝင်တန်တမန်အဖွဲ့တွေရိုဟင်ဂျာဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာတွေ့ဆုံခဲ့ခြင်းရခိုင်အကြမ်းဖက်မှုအတွင်သူတို့ရင်ဆိုင်ခဲ့ရတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဒုက္ခသည်စခန်းတွင်အခက်အခဲတွေကိုတင်ပြနိုင်ခဲ့ကြတယ်လို့ဆိုပါတယ်ဒီသတင်းကိုတော့မတ်စုမောင်ကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်ဒီကနေ့ဧပြီလ30ရက်နေ့မှာတော့ကုလသမဂ္ဂလူကြိုးရေးကောင်စီအဖွဲ့ဝင်15ဦးလုံးပါဝင်တဲ့တန်တမန်အဖွဲ့ဟာမြန်မာနိုင်ငံကိုဆက်ရောက်သွားပြီးဖြစ်ပြီးတော့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံပါတယ်ဧပြီလ29ရက်နေ့မနေ့တနင်္ဂနွေနေ့တုန်းကတော့ဒီကုလလူကြိုးရေးကောင်စီတန်တမန်အဖွဲ့ဝင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးမှာရှိတဲ့ဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်လေ့လာခဲ့ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်ကုလလူကြိုးရေးကောင်စီတန်တမန်အဖွဲ့ဝင်တွေနဲ့ကိုယ်တိုင်တွေ့ဆုံခွင့်ရခဲ့တဲ့ကုတုပလောင်ဒုက္ခသည်စခန်းကကိုယ်ဤဆလံကတော့ရခိုင်မြောက်ပိုင်းအကြမ်းဖက်မှုဖြစ်စဉ်အတွင်းသူတို့ရင်ဆိုင်ခဲ့ရတဲ့လူခွေချိုးဖောက်မှုတွေကိုတင်ပြနိုင်ခဲ့တယ်လို့ VOA မြန်မာပိုင်းကိုပြောပါတယ
်။မင်းရရောက်လာတဲ့ကုလသမဂ္ဂလုံခြုံရေးအဖွဲ့ဆင်တမအဖွဲ့နဲ့ကျွန်တော်ကိုယ်တိုင်ခရီးဆောင်ရခဲ့ပါတယ်။ကျွန်တော်ရင်ကဒုက္ခစေကျူဇလေးများအာဓမပြည်ကြီးဆိုင်ရတဲ့အမြင့်သမီးများစစ်တဲ့ကြရတဲ့ရင်းမြောက်လာသူများသူစပါလို့ရအမြင့်သမီးအမြင့်သားပေါင်းဆရာမဆင်နဲ့ဆက်ဆုံပြန်ရခဲ့ပါတယ်။သူတို့ကမနာရီနီးပါးလို့ကျွန်တော်ရင်းကဒုက္ခစေများနဲ့ဆက်ဆုံခဲ့ပြီးအဲ့ဒီဆင်းရဲပွဲမှာကျွန်တော်ရဲ့ရခိုင်ပြည်နယ်မှာဆက်ဆုံသေးရတဲ့ပြစ်သက်ခံရတဲ့စစ်စင်နဲ့ပတ်သက်ပြီးအပေးဆိုးကိုကျွန်တော်ရင်းကများဒုက္ခစေများကရှင်းပြခဲ့ပြီးသူတို့ကလည်းကျွန်တော်ကိုအချမ်းလန်းဆင်းရဲမှုများပြုလုပ်ခဲ့ပါတယ်ကျွန်တော်မြန်မာနိုင်ငံပြန်လေအခါမြန်မာအစိုးရအပြေးဝါနဲ့လုံခြုံရေးအစီအမံရရှိဖို့အတွက်ကျွန်တော်ပြင်ပြခဲ့ပါတယ်
ဒုက္ခသည်စခန်းနေစီကိုကုလလုံခြုံရေးကောင်စီအဖွဲ့ဝင်တန်တမန်အဖွဲ့ရောက်ရှိချိန်မှာတော့ဒုက္ခသည်စခန်းအသီးသီးမှာရှိတဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေပါဝင်ရိုဟင်ညာဒုက္ခသည်တွေဟာနိုင်ငံသားအခွင့်အရေးအပြေအဝပေးဖို့ကုလဘက်ကလုံခြုံရေးတာဝန်ယူပေးဖို့အပါအဝင်တောင်းဆိုချက်14ချက်ပါတဲ့စာတမ်းတွေကင်ဆောင်ပြီးတော့ဒုက္ခသည်စခန်းတဝိုက်လှည့်လည်ပြီးတော့တောင်းဆိုဆန္ဒပြခဲ့ကြတယ်လို့ကိုဦးဇလန်းကပြောပါတယ
်ဒုက္ခသည်များကတန်တမန်အဖွဲ့ရောက်ရှိပြီးအချိန်မှာဒုက္ခသည်စခန်းမှာဆက်ကွမှာလူတော့ကောင်းတဲ့ကြောင့်ကပြိုင်တဲ့သမကြွေအကြီးမဆုံးပြုလုပ်ခဲ့ပါလေ။တော့ကြညာအဒီကကောင်းစီရှာဖလေးရှာပါဝင်တဲ့နိုင်ငံတော်ပြန်တဲ့အချိန်မှာအဒီကကပောက်ကုလသမဂ္ဂလုံခြုံရေးအဆောင်တဲ့အတူဖွာရှိစေရမည်။နိုင်ငံဝန်ကြီးအမိနဲ့နိုင်ငံသားအစိုးရအဒီဝါရှိစေဖို့အတွက်သမားပြောပေးတဲ့ကောင်းစုခဲ့ပါလေခင်ဗျာ
လုံခြုံရေးကောင်စီအဖွဲ့ဝင်တန်တမန်အဖွဲ့ဘက်ကလည်းဒီကနေ့တို့မြန်မာနိုင်ငံကိုရောက်ရှိသွားတဲ့အချိန်မြန်မာအာဏာပိုင်တွေနဲ့ရိုဟင်ဂျာဒုက္ခသည်အရေးဆွေးနွေးညှိနှိုင်းအဖြေရှာခဲ့မယ်လို့ဒုက္ခသည်တွေကိုကတိပေးခဲ့ကြောင်းပြောပြပါတယ
်သူကလုံခြုံရေးကောင်စီတန်တမန်အဖွဲ့ကတော့ကျွန်တော်ဒုက္ခသည်များကိုကျန်တဲ့မဟုတ်တဲ့ပြစ်တော့ပါတယ်မြန်မာနိုင်ငံရောက်တဲ့အချိန်မှာမြန်မာဆွေးအာဏာပိုင်အဖွဲ့စီများနဲ့ရိုဟင်ဂျာအခြေအနေကိုကျေလွန်ဆွေးနွေးဖို့မယ်ဆိုပြီးတော့ကျွန်တော်ကိုပြောပြပြခဲ့တာရှိပါတယ်သူတို့ဒီအချိန်မှာကျွန်တော်ကအကောအတာမြုံနေပါတယ်ဒါပေမဲ့ကျွန်တော်အတိတ်ကကောင်းစုကြီးလာတော့ အရောင်းနဲ့ရိုက်ခြားကိုကျွန်တော်ကအတေကတောင်းဆိုကြည်ပါတယ်။အခုဆုံးပေးမှလည်းကျွန်တော်တရားနဲ့ရိုက်ခြားကိုကျွန်တော်ပြောတာရှိပါတယ်။စင်ကုန်းမလုံးပဲနဲ့ဘာမှဆိတ်ကြခြင်းကျွန်တော်ဝင်ကအချက်အချက်ကိုဆွန်ရဖြစ်ပါလို့ကျွန်တော်ဒုက္ခကြအလုံးကဆက်ကန်တောင်းဆိုကြည်ပါတယ်
။ဒီကနေ့မှလည်းဒုက္ခတဲ့စခန်းနေမှာလေပြင်းတွေတိုက်ခိုက်ပြီးတော့မိုးတိထန်စွာရွာသွန်းနေတဲ့ရာသီဥတုထံကြောင့်ဒုက္ခတဲ့ဒီမှာနေထိုင်ရေးအတော်လေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ကိုဦးစလန်ကပြောပြပါတယ်
။အခုအမားနဲ့ကျွန်တော်စကားပြောရစီမှာလေပြင်းမုန်တိုင်းရအဲလေကြီးအရောပရလေတိုက်ချင်နေပါတယ်မိုးလေရောနေပါတယ်အခုကမိုးနဲ့လေကြီးနဲ့တိုက်နေရဆိုတော့ဘောင်းကဘောင်းကမှရှိတယ်နေနေဒေသမှရှိတယ်ဒုက္ခရမြအဲအလုံးဆွေးရင်တွေအကျန်နဲ့ရှိနေပါတယ်ခင်ဗျာ
မကြခင်မုတ်တုံမိုးရာသီရောက်လာတော့မယ့်အချိန်ပို့ပြီးတော့မှဆိုးလာမယ့်အခြေအနေတွေကိုလည်းတန်တမန်အဖွဲ့အနေနဲ့ကိုယ်တိုင်မျက်မြင်တွေ့ခဲ့တဲ့အတွက်အလွန်ပဲစိုးရိမ်မကင်းဖြစ်မိကြအောင်ဒုက္ခသည်စခန်းတွေကိုကြည့်ရှုအပြီးတန်တမန်အဖွဲ့နဲ့အတူလိုက်ပါသွားတဲ့အမေရိကန်ပြည်ထောင်စုဆိုင်ရာလက်ထောက်ကုလသမဂ္ဂတန်အမတ်ကြီးကလည်းမနေ့ကပြောဆိုထားပါတယ်ရခိုင်ပြည်နယ်ဘက်ကိုခီးစက်မဲ့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်တန်တမန်အဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်ကတော့မေလ2ရက်နေ့အထိဖြစ်ပါတယ်ရှင
်မဆုမွန်ပြောပြခဲ့တာပါရှင်ကုလလုံခြုံရေးကောင်စီအဖွဲ့ဝင်ရဲ့မြန်မာခီးစဉ်အကြောင်းဒီမှာပဲရန်တာပြီးအခုကချင်ပြည်နယ်တွေကစစ်ဘေးရှောင်ဒုက္ခသည်တွေဘက်ကိုလည်းအလှည့်ပေးပါစီရှင်မြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တော်ရဲမှာပိတ်မိနေတဲ့ကချင်စစ်ဘေးရှောင်ဒေသခံတွေကိုအမြန်ဆုံးကယ်ထုတ်ပေးဖို့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာဒီကနေ့မနေ့စန္ဒာဖော်ထုတ်ခဲ့ကြပါတယ်။မနေ့ပိုင်းမှာကချင်ဒေသခံတွေကမြို့ထဲမှာစီတန်းလှည့်လည်စန္ဒာဖော်ထုတ်ခဲ့ပေမဲ့တပိတ်စခန်းဖွင့်မဲ့အစီအစဉ်ကိုတော့အာဏာပိုင်တွေခွင့်မပြုခဲ့ဘူးလို့တပိတ်စခန်းဥဆောင်ကော်မတီဝင်တွေကပြောပါတယ်။ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကိုအိမ်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ကချင်ပြည်နယ်တွင်းကကချင်လူငယ်တွေကချင်ဘာသာရေးဖွဲ့စည်းတွေနဲ့လူမှုဖွဲ့စည်းတွေကနေမိချင်းနှမ်းမျိုးတွင်ဆန္ဒဖော်ထုတ်ရတဲ့အခြေအနေနဲ့ပတ်သက်လို့တပိတ်စခန်းဥဆောင်ကော်မတီဝင်သူဖြစ်သူဦးလန်းဆောင်ကအခုလိုပြောပါတယ
်မနေ့9နှစ်10နှစ်ကနေစတင်ပြီးမှကချင်ပြည်သူလူထုခမန်းချေကတော့3000မီပါလောက်ရှိမယ်လို့ခမန်းပါတယ်မနောကွင်းမှာစုစည်းပြီးမှမြမတမတော်ရဲ့စင်ထန်တဲ့စစ်ကြောင်းတွေကြောင့်ကျွန်တော်တို့တောတောင်ဒေသမှာပိတ်မိနေတဲ့ပြည်သူလူထုတွေအယောက်2000ကျော်ယနေ့အချိန်မှာအသက်အန္တရာယ်ဆန္ဒရိတ်ခါလူသားချင်းစာနာထောက်ထားမှုအကူအညီမရှိဘဲနဲ့တိတ်လောင်ခံနေရတဲ့အတွက်ကြောင့်မို့ဒီစစ်ကဲကချင်ပြည်သူဒုက္ခသည်တွေကိုအများဆုံးနိုင်ငံတော်အစိုးရမှတာဝန်ရှိဖို့ပြညာအားလုံးလဲလဲလဲလဲထားပြီးမှကျွန်တော်အများဆုံးကယ်ထုတ်နိုင်ရန်လူထုအင်အားနဲ့စင်နာမျိုးမှအားလုံးစံတာပြမှုကိုကျွန်တော်တို့လှုပ်ဆောင်ခဲ့ပါသည်။အခုညနေပိုင်းမှာကတော့ကျွန်တော်တို့ကချင်လူငယ်ထုတွေဥဆောင်ပြီးမှ The Big Scan ကိုဖွင့်သွားပြီးမှကျွန်တော်တို့စံတာပြထုတ်ပေါ်သွားမှာဖြစ်ပါတယ
်။စာနာဖော်ထုတ်သူတွေအနေနဲ့တိုက်ပွဲကြပိတ်မိနေသူတွေကိုစာနာရိတ်ကထောက်ပံ့ရေးပိမိတဲ့ပြည်သူတွေရဲ့အသက်တွေကိုလိလုမရှုရေးနဲ့စစ်ပွဲတွေကြောင့်ဒုက္ခကြုံတွေ့နေရတဲ့ပြည်သူလူထုတွေရဲ့ရေးကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်အစိုးရကလည်းနှုတ်ဆက်မနေဘူးစီတန်းလှည့်လည်တောင်းဆိုခဲ့တာပါဒီမနေ့ပိုင်းမှာမြို့တွင်းစီတန်းလှည့်လည်ဆန္ဒဖော်ထုတ်ခဲ့ရမှာအာဏာပိုင်တွေဘက်ကတားဆီးပိတ်ပင်မှုတွေမရှိခဲ့ပေမဲ့ညနေပိုင်းမှာတက်ကြွတဲ့ကချင်လူငယ်တွေကနေတပိတ်စခန်းဖုလင်းသွားမဲ့စီစဉ်အတွက်အာဏာပိုင်တွေကခွင့်ပြုချက်မပေးဘဲတားဆီးမှုတွေပြုလုပ်လာနေပါတယ်ဒီအခြေအနေကိုတော့ဥလွမ်းဆောင်ကအခုလိုဆက်ပြောပါတယ်
နောက်ဆုံးအချိန်လေးကတော့ရေးတွေကပတ်နေကျွန်တော်တို့ဝိုင်းထားပေးတယ်ခုမြို့နယ်ရေးစခန်းကိုကျွန်တော်တို့ဦးဆောင်ကော်မတီတို့တွေကောင်းကြီးနိုင်တယ်ခုကတော့ဝန်ကြီးချုပ်ပူဇော်ဆိုပြီးမှတို့ခွင့်မပြုပါဆိုပြီးမှစာလာချပေးတယ်လို့ကြားသိရပါတယ်ဗျကျွန်တော်တို့ဦးဆောင်ကော်မတီတွေစီဝဲဆိုင်ပြီးမှတို့ဆက်ဆက်လုပ်မယ်ဆိုတာတော့ကျွန်တော်တို့ပြန်ပြီးမှဆုံးဖြတ်မှာဖြစ်ပါတယ်
လူငယ်တွေကနေတပိတ်စခန်းဖိုးလစ်သွားမဲ့စီစဉ်အတွက်တပိတ်ဦးဆောင်ကော်မတီတွေကနေဆင်းရွေးပြီးမှတပိတ်ထားတဲ့မထားတဲ့ဆုံးဖြတ်သွားမှာဖြစ်ပါတယ်ဧပြီလအတွင်းတပ်မတော်နဲ့ကချင်လက်နက်ကိုင်ဖွဲ့ KIU တို့တိုက်ပွဲတွေကြောင့်ကချင်ပြည်နယ်ဒေသအနှံ့ကဒေသခံပြည်သူတွေစစ်ဘေးသိမ်းရှောင်နေရတဲ့အခြေအနေကိုတော့ဥလွမ်းဆောင်ကအခုလိုဆက်ပြောပါဗျာ
ကျွန်တော်တို့ဒီတနိုင်းဒေသအောင်လော့ဒေသဘက်မှာပေါ့နော်1800ကျော်လောက်ကျွန်တော်တို့ပိတ်လောင်ခံနေရပါတယ်ပြီးကမိုင်းမြို့နယ်ဘက်ကလိုင်နောင်းခုဘက်မှာလည်းလူအယောက်100ကျော်လောက်ကျွန်တော်တို့ပိတ်လောင်ခံနေရပါတယ်ဒီအင်ဂျင်နီယာဟိုးတောင်ဝန်ဘက်မှာလည်းလူတွေရှိနေသေးတာကိုကျွန်တော်သိရပါတယ
်ကချင်ပြည်နယ်ဖကတနိုင်းကမိုင်းမိုးကောင်းနဲ့အင်ဂျင်နီယာမြို့နယ်က KIA ခြေပြုနေရာတွေဖြစ်တဲ့မန်ဝဲဒေသအောင်လော့ဒေသကစုံဒေသနဲ့အင်ဂျင်နီယာဒေသတွေမှာတပ်မတော်ကနေနိုင်မြရှင်းလင်းရေးလှုပ်ဆောင်ခဲ့လို့တိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဒေသခံပြည်သူ9000လိပါထွက်ပြေးတင်းချောင်ခဲ့ရပါတယ်။အလားတူမြမတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မြစ်ဆုံကျေးရွာအုပ်စုဂွေထောင်ကျေးရွာမှာ၃ရက်ကြာပိတ်မိနေတဲ့အင်ဂျင်ယာဒေသခံတရာကျော်ကိုမနေ့ညဘက်မှာအကူအညီပေးရေးဖွဲ့စည်းတွေကနေတွားရောက်ခေါ်ထုတ်နိုင်ခဲ့တယ်လို့ကချင်ငင်းချမ်းရေးကျူးရော့စွာဦးလမိုင်ကွန်ကြားကပြောပါတယ်။
မင်းကနာရီလောက်မှချင်းပြည်နယ်ဆွေရယုံမှစီဝေးလုပ်ပြီးတော့မှ MCC လို့ခေါ်တဲ့ဂိုင်းကနာပေါင်းဆိုအတင်းတော်ဆရာတော်တွေကျွန်တော် PCG လည်းပါပြီးတော့မှကွေထော်မှာရှိတဲ့လူပေါင်း100ကျော်ပါလေတိတ်ဆုနေတဲ့အားကိုတွားရောက်ခေါ်ယူဖို့အတွက်ခွင့်ပြုဆက်ရရှိခဲ့တယ်လေမင်းက9နာရီ8နာရီလောက်မှတစ်ဖက်ကမ်းကိုပြန်ကူးနိုင်ပြီးတော့မှအခုတောင်ဆဲရွာပါအဲ့မြစ်ဆုံအထက်နားမှာပါလေအဲ့မှာစစ်ဆောင်စခန်းပြားယူပြင်ထားတဲ့နေရာမှာကက်တလစ်တွေရဲ့ဖျားချောင်းဝင်းထဲမှာပဲအလုံးစုထားတယ်ဗျ
ပြီးခဲ့တဲ့ဧပြီလ26ရက်နေ့မှာလဲတမတော်နဲ့ KIA တိုက်ပွဲတွေကြောင့်အင်ဂျန်ယာမြို့နယ်အတွင်းကအင်လော့ယန်၊ကွေထောင်၊အင်္ဂလန်ကောင်းစားတဲ့ကြေးရွာဆယ်ရွာကပြည်သူဆောင်ကျော်ဟာမြစ်ဆုံနဲ့တန်ဖဲရွာကိုတင်းချောင်ရောက်ရှိလာခဲ့ပါတယ်။အင်ဂျန်ယာဒေသဘက်မှာတိုက်ပွဲတွေကြောင့်မြစ်ကြီးနားမြို့ကိုဆွတ်ပြေးလာတဲ့ဒေသခံတွေကိုမြောက်ပိုင်းတန်းစစ်ဌာနချုပ်ပြူဟာမှုကနေမလေးကတွားရောက်သိမ်းဆုံခဲ့ပြီးတမတော်ဘက်ကပြည်သူတွေအသိပေးကြညာချက်လက်ကမ်းစာဆောင်တွေဖျက်ဝေခဲ့ပါတယ်။အဲ့ဒီလက်ကမ်းစာဆောင်ထဲမှာဧပြီလတွင် KIA ခြေပြုတ်နေရတွေဖြစ်တဲ့ဖန်ကားမြို့နယ်မန်ဝဲဒေသကိုတမတော်ကနေနေမီရှင်းလင်းသိမ်းပိုက်ခဲ့ပြီးအောင်လော့ဒေသ၊ကစုတ်ဒေသနဲ့အင်ဂျိုင်းယန်ဒေသတွေမှာတမတော်ကနေဆက်လက်နေမီရှင်းလင်းနေတယ်လို့ KIA နဲ့မပတ်သက်မဆက်နွယ်သူတွေစိုးရိမ်စရာမရှိဘဲအိမ်ပြန်နိုင်တယ်လို့အဲ့ဒီလက်ကမ်းစာဆောင်ထဲမှာဖော်ပြထားပါတယ်။အလားတူ KIA ကချင်းလွတ်လပ်ရေးဖွဲ့ဘက်ကလည်းတိုက်ပွဲကြောင့်နေအိမ်ကနေထွက်ပြေးပြီးစစ်ပေးရှောင်နေရတဲ့ကချင်ပြည်သူတွေကိုစိတ်ဓာတ်မကျပဲကြုံတွေ့နေရတဲ့ဒုက္ခတွေကိုသီးခံပြီးကြော်ဖြတ်ကြဖို့ KIU ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်မာလကဧပြီလ28ရက်နေ့မှာစာရဆောင်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
လက်ရှိရွေးကောက်တင်မြှောက်ခံရတဲ့လွတ်တော်အမတ်တွေဟာမိမိတို့ကိုစားပြုတဲ့မဲဆန္ဒရှင်ပြည်သူတွေကိုအမှန်တကယ်ကိုစားပြုပြီးပြည်သူတွေရဲ့လိုအပ်ချက်တွေကိုလှုံ့ဆော်ပေးနေကြတယ်လို့ထင်ပါသလားတက်တန်းနှစ်နှစ်ကျော်ရှိလာပြီဖြစ်တဲ့လွတ်တော်နဲ့လက်ရှိအမှတ်တွေပေါ်ဒေါက်တာရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်ကာညတိုက်ရိုက်လည်လံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုပဲဖြစ်ဖြစ်ဖုန်းနံပါတ် 1-239-382-555 လေးကိုပဲဖြစ်ဖြစ်အင်ကာနေ့ညမတိုင်ခင်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေကြိုတင်ပေးပို့ထားပါပါကိုဆွေးနွေးကြတဲ့ကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ Facebook VOA Burmese News မှာမှတ်ချက်ပေးပြီးတော့ပဲဖြစ်ဖြစ်ပါဝင်ဆွေးနွေးနိုင်ပါတယ်အင်ကာညတိုက်ရိုက်လိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
လာမယ့်အင်ကာညတိုက်ရိုက်လိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေနောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1595ရုကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါရစေအခုညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလိုင်းကပြောပြပေးပါဦးမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာအသေးခံဘုံးနှလုံးဖောက်ခွဲခဲ့တာကြောင့်သတင်းတောက်9ဦးအပါအဝင်အနည်းဆုံးလူ26ဦးသေဆုံးခဲ့ပါတယ်။ဒါ့အပြင်သတင်းတောက်5ဦးအပါအဝင်နောက်ထပ်လူ90လောက်လည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်း IS အဖွဲ့ကသတင်းထုတ်ပြန်ပါတယ်။အမေရိကန်နိုင်ငံမှာခိုလုံခွင့်ရဖို့အမေရိကတိုက်အလဲပိုင်းကရွှေ့ပြောင်းအခြေချသူ90လောက်ဟာတလားကြအုပ်စုဖွဲ့ခင်းနေလာပြီးတင်းငွေနဲ့မှာတော့အမေရိကန်နယ်စပ်မှာစုံစမ်းစစ်ဆေးအရာရှိတွေရဲ့စစ်ဆေးမင်းမြန်းခံဖို့ရောက်ရှိလာကြပါတယ်။မြန်မာနိုင်ငံဝန်ဒီကနေ့ရောက်လာတဲ့ကုလသမဂ္ဂလူညွန့်ရေးကောင်စီအဖွဲ့ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ဒီကနေ့ညနေပိုင်းကနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်မှာလက်တလောဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုလေ့လာဖို့ရောက်လာကြတဲ့ဒီကိုယ်စားလှယ်အဖွဲ့ဟာဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာလည်းရခိုင်အရေးနဲ့ပတ်သက်လို့မြန်မာအစိုးရရဲ့ကင်တွယ်ဆောင်ရွက်မှုတွေကိုဆွေးနွေးခဲ့ကြမယ်လို့မျှော်လင့်ရပါတယ်။ကုလသမဂ္ဂလူညွန့်ရေးကောင်စီအဖွဲ့ဟာဒီကနေ့ညနေပိုင်းမှာပဲတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်လွတ်တော်ကောင်းဆောင်နေတဲ့တွေ့ဆုံမှုရှိပြီးညပိုင်းမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဒီကိုယ်စားလှယ်အဖွဲ့ကိုညစာစာပွဲနဲ့တက်ခင်းအက်ခံမှာဖြစ်ပါတယ်။မနေ့ဖြန်မှာတော့မောင်းတော့ကိုနေချင်းပြန်ခီသွားကြမယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့ကိုနိုင်ငံတကာဆန်နှုံးမီရဲတပ်ဖွဲ့တွေအဖြစ်ပြောင်းလဲရေးယူရိုတန်30အကုန်ချခံတင်နန်းပေးနေတဲ့အစီအစဉ်နဲ့ပတ်သက်ပြီး EU ဥရောပသမဂ္ဂကခုခံကာကွယ်ပြောကြားလိုက်ပါတယ်။ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုထောင်ချောက်ဆင်ဖမ်းဆီးဖို့အထက်အရာရှိကခိုင်းစီခဲ့တာပါလို့တရားလူပြတ်တဲ့ရဲဝန်တပ်ဦးရဲ့ထွက်ဆိုလိုက်တဲ့ကိစ္စအပြီးမှာ EU နဲ့မြန်မာနိုင်ငံအကြားဆက်ဆံရေးပြန်လည်တုံ့တက်ဖို့ရှိမရှိ VOA ကမေးခွန်းထုတ်ခဲ့တာပါ။
တနင်္လာနေ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစောဝင်းလိုင်းပြောပြပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Brighter Zone ညဖြစ်ပါရဲ့ရှင်အခုကျွန်တော်တို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV နေ့စဉ်အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ရှင် VO သောရရှင်များနဲ့တကမြန်မာပြည်သူပြည်သားအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington. From Washington, this